၂၀၁၉ခုနှစ်ဩဂုတ်လကခိုင်ပြည်နယ်မြဝိုင်းမှာ ARSA နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပြီးမြန်မာတပ်မတော်ကနယ်မြေရှင်းလင်းတွေဆက်လက်လှုပ်ဆောင်ရမှာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ခန့်မှန်းချက်အရရိုဟင်ဂျာမွတ်စလင်၈သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုနေရွှန့်ခွာပြီးထွက်ပြေးသွားကြတယ်လို့ပြောဆိုထားပါတယ်။နိုင်ငံတကာသတင်းတွေနဲ့စာမျက်နှာပေါ်တွေမှာလည်းတပ်မတော်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဟာလူ့ကိုယ်ရေးချိုးဖောက်ခံရပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတယ်လို့ပြောဆိုရေးသားကြပါတယ်။အဲ့ဒီပေါ်တက်မတော်တရင်မဲ့ပြန်ကြားရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ထွန်းထွန်းကြီးကအခုလိုပြောပါတယ်
။ကျွန်တော်တို့ကလည်းနေနေချင်းလို့သူတို့ကဟိုဘက်ပြေးရတယ်လို့ဘာလို့လို့ဖြစ်နေလဲ။အဲ့တော့လက်ရှိဒီမှာကြံနေတဲ့လူတွေကရောဘာလို့မှသွားကြရလဲ။အ
ဲ့ဒီလိုထွက်ပြေးပြီး9လနီးပါးအကြာမှာမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့နှစ်ဖက်ဆွေးနွေးကြပြီးရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့သဘောတူညီမှုရယူခဲ့ပါတယ်။အဲ့ဒီသဘောတူညီမှုတွေနဲ့ပဲရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုဂုဏ်သိက္ခာရှိရှိပြန်လာနိုင်ဖို့နိုင်ငံတကာကဖိအားပေးတာတွေဝေဖန်တာတွေပြုလုပ်ခဲ့ကြပါတယ်။မြန်မာအစိုးရကလည်းလက်ခံရေးအစည်းအဝေးကိုနှစ်ကြိမ်တိုင်တိုင်လှုပ်ဆောင်ခဲ့ပေမဲ့တစ်ဖက်နိုင်ငံကရိုဟင်ဂျာမွတ်စလင်တွေကသူတို့တောင်းဆိုချက်တွေမရလို့လို့ပြောဆိုကြပြီးတဦးမှပြန်မလာကြပါဘူး။မြန်မာအစိုးရဘက်ကလက်ခံရေးအစီအစဉ်သာလုပ်နေပေမဲ့တကယ်အမှန်မှာတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာအစိုးရကပြန်မလာနိုင်အောင်လှုပ်ဆောင်နေတာဖြစ်တယ်လို့ဝါရှင်တန်ပို့သတင်းစာကရေးသားထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့အဓိကတောင်းဆိုချက်တွေကတော့သူတို့ရဲ့မူလနေထိုင်ခဲ့တဲ့နေရာမှာပြန်လည်နေထိုင်နိုင်ဖို့နိုင်ငံသားဖြစ်ဖို့နဲ့မြန်မာအစိုးရကထုတ်ပေးမဲ့နိုင်ငံသားစီစစ်မှုတပ်သိကံကပ်ပြား FVC ကတ်ကိုလက်မခံနိုင်ကြောင်းတို့ဖြစ်ပါတယ်။မူလနေရာမှာပြန်လည်နေထိုင်ဖို့ဆိုတာကလည်းလက်ရှိစစ်တေမျိုးပေါ်ကဒုက္ခသည်စခန်းကဒုက္ခသည်တွေဟာ6နှစ်ကျော်ကြာစခန်းထဲမှာနေထိုင်နေရပြီးယခုအချိန်ထိမူလနေရာကိုပြန်နေလို့မရသေးတဲ့အကြောင်းကိုတစ်ဖက်နိုင်ငံကရိုဟင်ဂျာမွတ်စလင်တွေကထောက်ပြပြောဆိုပြီးသူတို့မြန်မာအစိုးရကိုယုံကြည်မရှိတဲ့အကြောင်းပြောပါတယ်။မြန်မာဆိုရဘက်ကို RFA ကဖုန်းနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ခင်မဲ့ဖုန်းမကင်ကြတာကြောင့်လုံးဝဆက်သွယ်လို့မရခဲ့ပါဘူး။ကမ္ဘာမှာဩဇာကြီးမားတဲ့ဝါရှင်တန်ပို့သတင်းစာကတော့ယခုလတွင်ရိုက်တာသတင်းဌာနကရေးသားခဲ့တဲ့အထူးသတင်းပေးပို့ချက်မှာပါရှိတဲ့ကောင်းဝင်ဂျိုဒူကရိုက်ထားတဲ့ဓာတ်ပုံနဲ့ထောက်ပြပြီးရိုဟင်ဂျာမွတ်စလင်တွေပြန်မလာနိုင်အောင်မြန်မာဆိုရကလှုပ်ဆောင်နေတယ်လို့ရေးသားထားပါတယ်။အဲ့ဒီကောင်းဝင်ဓာတ်ပုံတွေနဲ့ပတ်သက်ပြီးဗိုလ်ချုပ်ထွန်းထွန်းကြီးကအခုလိုဆက်ပြောပါတယ်။အဲ
့ဒီဓာတ်ပုံတွေမှန်တယ်မှန်မှုဆိုတာရောခင်ဗျားတို့လေ့လာကြည့်ပြီးပြီလား။မရှိပါဘူ
းတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စပါခရိုင်တန်ဂါလီဒုက္ခသည်စခန်းကရိုညာဒုက္ခသည်တဦးဖြစ်တဲ့ကိုခင်မောင်ဆိုသူကတော့အခုလိုပြောပါတယ
်ကျွန်တော်တို့တောင်းဆိုနေရတောင်းဆိုကြတဲ့မယားမချင်းပြင်မလားကျွန်တော်တို့ရူဟင်ဂျာတွေကလုံးဝလက်မခံတာကြည့်ရတာကအမ်ဘူစီအခုတည်းကဆွဲတဲ့အဲ့ဒီအမ်ဘူစီကိုရုံးစင်းကြတာမရှိဘူးနောက်တစ်ခုကျွန်တော်တို့ဘိုးဘွားဘင်္ဂလားဒေ့ရှ်ကနေတန်ခဲတဲ့ယူရတွေမှာမပြင်းနိုင်ဘူးအကြမ်းနဲ့နေနေတာဆိုတော့ကျွန်တော်တို့အာဆီယံဒီပြောင်းလုံးနေရရောက်တယ်ကျွန်တော်တို့ကိုအဲ့ဒီမမကြီးတို့မှာဒုက္ခဆရာနဲ့ပြင်လက်ခံဖို့ပုံပေါ်စွာတော့ကောင်းကျွန်တော်တို့လက်ခံစရာချက်မတူဘူးအဲ့ဒါကြောင့်မလို့နိုင်ငံကတောက်ပြနေရလိုအပ်မင်ခင်မှုရှိတယ်လို့ကျွန်တော
်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာမွတ်စလင်တွေညှဉ်းဆန်နေတဲ့ MVC ကတ်ကိုဘာလို့ထုတ်ပေးဖို့လုံးဆောင်နေတာလဲဆိုတာကတော့စိတ်ဝင်စားစရာကိစ္စတစ်ခုပါ RFA က MVC ကတ်နဲ့ပတ်သက်ပြီးမေးမြန်းဖို့လူမှုဝန်ထမ်းကြီးကြပ်ရေးဦးစီးဌာနလာဝကကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့နေပြည်တော်ကိုလူကိုယ်တိုင်လာမေးဖို့ပြောဆိုပါတယ်ဝါရှင်တန်ပို့သတင်းစာမှာဆက်လက်ရေးသားထားတာကရိုက်တာတင်တော့နှစ်ဦးဖြစ်တဲ့ကိုအာလုံးနဲ့ကိုချော်စိုးတို့ဟာတခိုင်ပြည်နယ်ကလုံခြုံရေးဝန်ထမ်းတွေရဲ့ရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံရမှုပေါ်ဖော်ထုတ်ရေးသားလို့အဖမ်းခံရတာလို့ရေးသားထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတက်မတော်ကအမင်းဖော်လို့သူအရာရှိတဦးကရိုက်တာတင်တော့နှစ်ဦးမှုဟာတရားစီရင်ရေးပေါ်ရောက်နေပြီဖြစ်တဲ့အတွက်တရားသူကြီးရဲ့အစဉ်ကျုံတရားနဲ့သက်ဆိုင်ကြောင်းပြောဆိုပါတယ
်တက်မတော်ကဝီစီကျုပ်ပြောတာရှင်းရှင်းလေးပါဒါတရားစီရင်မှန်နိုင်ကိုရောက်ပါပါတယ်တရားစီရင်မှန်နိုင်ပါတရားစီရင်မှန်နိုင်ရဲ့သူရဲ့ယက်တီချက်အတိုင်းပဲဟိုဘက်ကလည်းကျွန်တော်ဆွဆွဲခံသူဘက်ကပေါ့ဆွဆွဲခံသူဘက်ပေါ့အရခံတော့မဟုတ်ဘူးဆွဆွဲခံသူဘက်ကနေတော့ကြသက်တည်အခိုင်အုံပြနိုင်တယ်ဆိုရင်ဒါတရားသူကြီးရဲ့အခြေဆုံးတရားနဲ့တရားသူကြီးရဲ့ဆုံးဖြတ်ချက်အတိုင်းပဲဒါဖြစ်မှာပါအပြစ်မရှိဘူးဆိုလည်းအပြစ်မရှိတဲ့အကြောင်းကိုတပ်တွေခံလို့ပြရမှာပေါ့
နိုင်တော်တမီကန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့တဖက်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိပြန်လာနိုင်ရမယ်လို့ပြောထားခဲ့ကြောင်းဝါရှင်တန်ပို့သတင်းစာကရေးသားထားပါတယ်ခင်ဗျာ